မြင့်တဲ့လီလိုင်းစီစဉ်မှာတော့ဒီနှစ်ကုလသမဂ္ဂထွေထွေညီလာခံကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်မတက်ဖို့ဆုံးဖြတ်တဲ့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးသွားမှာဖြစ်ပါတယ်။ဒီခါကြီးနဲ့မြောက်ပိုင်းကမတည်မငြိမ်အခြေအနေတွေပြည်ရင်းလုံးညီညီသက်သာတွေကထွေထွေညီလာခံမတက်ဖို့ဆုံးဖြတ်လိုက်တယ်ဆိုပေမဲ့လည်းဒီခါကြီးနဲ့အခြေအနေနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဖိအားတွေကိုထိမှုရောက်ရှင်းနိုင်မယ့်အခွင့်အရေးတွေဆုံးရှုံးသွားနိုင်မလားဒါမှမဟုတ်လေပြည်ရင်းကအခြေအနေကတကယ်ကိုအာရုံစိုက်ဖို့ပိုအရေးကြီးနေတာဆိုတာကိုကျွန်တော်နှစ်ပိုင်းခွဲဆွေးနွေးဖို့စီစဉ်ထားပါတယ်။ပြည်နယ်ဆွေးနွေးပြီးမဲ့ပုဂ္ဂိုလ်တွေလည်းရောက်နေပါပြီမြန်မာပြည်ကဲကတိပြချတဲ့ဦးမောင်စိုးဦးအောင်သိန်းသူငယ်တို့နှုတ်ကြောက်နေပါပြီဆိုတော့ဆွေးနွေးပွဲကိုကျွန်တော်စားချင်ပါတယ်အရင်ဆုံးတော့ကျွန်တော်ဦးမောင်စိုးရဲ့ဟိုသဘောထားအချင်းချုပ်ကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာတော့ဆက်စုချင်နေတဲ့ကတော့ဒီထရင်းနီလန်ကိုမတက်ဖို့ဆုံးဖြတ်ထားပြီးပါပြီဆိုတော့ဒီဆုံးဖြတ်ချက်ကြောင့်ဒီနိုင်ငံတကာတောင်းရင်မှာတော့ဆက်စုချင်ကိုယ်တိုင်ကိုကြရှင်းပြနိုင်မယ့်အခွင့်အလမ်းလွတ်သွားတယ်လို့ဆိုနိုင်လားခင်ဗျာ
အဲ့လိုတော့မဆိုနိုင်ပါဘူးခင်ဗျာဘာလို့ဘာဖြစ်လို့လဲဆိုတော့လက်ရှိဒီခိုင်ပြဿနာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိတိကျကျရှင်းပြဖို့လိုတဲ့ချက်ရှိပါတယ်။လက်ရှိအခြေအနေမှာဒီဘင်္ဂလီရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်ပြီးရိုဟင်ဂျာဆိုတဲ့အမည်နဲ့လေအလိုင်းလုံးကနိုင်ငံတကာတော်များပါတယ်။ဒါနဲ့ပတ်သက်ပြီးတော့အဲရိုဟင်ဂျာတွေနဲ့ပတ်သက်တဲ့အဲဒီလူခွင့်ရေးဆိုတဲ့ပြောတာတွေလည်းတော်များပါတယ်။ဒါမဲ့အဲ့ဒီဟာအားလုံးမှာရခိုင်ရဲ့တခါဒီနေမှာဘုရားမောင်တော်ဒေတာမာရဲ့သမိုင်းစင်းမြင့်တွေမပါဘူးဗျအဲ့သမိုင်းစင်းမြင့်တွေမပါဘဲနဲ့ပြောနေတဲ့လှိုင်းလုံးတွေရှိနေတဲ့အချိန်မှာဒါနဲ့ပတ်သက်ပြီးတိတိယကျဖော်ထုတ်ပြီးကြတ်တာဖို့အချိန်လိုအပ်ပါတယ်အဲအဲ့လိုကြတ်တာဖို့အချိန်လိုအပ်တဲ့အချိန်မှာကျွန်တော်တို့ကအဖက်ကလေသူကပိတ်ညားနေတဲ့အချိန်မှာထိတဲ့ရင်ဆိုင်တာမသိတော့ပါဘူးအဲ့ဒါနဲ့ပတ်သက်ပြီးတော့ဒီဒီခြားခြားပြန်လည်ရှင်းပြဖို့အချိန်ယူတာပိုသင့်တော်တယ်လို့ထင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ကျေးဇူးပါ။ကိုအောင်သူငင်းသဘောတော်ခင်ဗျ။အခုတကယ်ဆိုရင်ဒီလိုဒီထွေးညီလာခံကိုတက်လာမယ်ဆိုလို့ရှိရင်တချို့ဟိုနိုင်ငံခေါင်းဆောင်တွေပါလို့ဆိုရင်သူကိုယ်တိုင်ကိုယ်ကျတွေးဆုံပြီးတော့ဟိုဟိုရှင်းပြနိုင်မယ့်အခွင့်အလမ်းမျိုးတွေဆုံးရှုံးသွားနိုင်တယ်နည်းလို့ဆိုနိုင်မလားခင်ဗျ။ဟု
တ်ကဲ့ဟိုခုနဥမမောင်သူဆွေးနွေးရဲ့အနေအထားပေါ့နော်။ဆိုကျွန်တော်တို့ဘက်ကတော့ဘက်ဆုံထောက်ဆုံဆွေးနွေးတင်လဲဆိုတော့ကျွန်တော်လက်ခံပါတယ်။ဒါနဲ့ဒီပွဲမှာတော့ဒေါက်ဆန်းစုကြည်ကိုကျွန်တော်သဘောဆွင်တော့တွားစီခြင်းနဲ့ဘာဖြစ်လို့ကျွန်တော်ပြောလဲဆိုတဲ့အခါကျတော့ကျွန်တော်တို့ဒီ face recognition လို့ခေါ်တာပေါ့ဗျာအတချိန်တော့ကျွန်တော်တို့နိုင်ငံမြန်မာပြောပြောဘာမှပြောပြောနိုင်ငံတကာကသိတယ်ဒီတော့နည်းပါတယ်အဲ့တော့ဒေါက်ဆန်းစုကြည်လို့ပြောလိုက်ရင်နိုင်ငံတကာကအော်သူပဲဆိုတာမျိုးချက်ချင်းသိကြတာမျိုးပေါ့နော်အဲ့တော့သူ့ရဲ့အရှင်ဝါကဟိုကြံတဲ့အနေထားနဲ့မတူပါဘူးဆိုတော့တစ်ဖက်ကကြတော့အခုလက်ရှိအချိန်မှာတစ်ချိန်လုံးကဒေါက်ဆန်းစုကြည်ရဲ့ဂုဏ်သတင်းကြောင့်ဖြစ်ခဲ့တယ်လို့ပဲအခုချိန်မှာနိုင်ငံတကာဝေဖန်မှုကြီးသတင်းမီဒီယာတွေအလုံးကသူ့ကိုပြစ်မှတ်ထားပြီးတော့ဟိုတိုက်ခိုက်ကြတဲ့အနေအထားမျိုးဖြစ်ပါတယ်ဆိုတော့သူရှင်းပြတယ်လို့ထင်တယ်အခုလက်ရှိသွားကြတဲ့လူတွေကလည်းဟိုပြောမှရှိရင်တော့အတွေ့အကြုံရှိတဲ့စံတမန်ဟောင်းတွေပါစံတမန်တွေပါဒါပေမဲ့ဟိုဒီ UN ရဲ့ပေါ့နော်အဲ့ဒီမှာကျတော့ဒီအစည်းအဝေးကြီးမှာမိကုံပြောတာလည်းဆိုင်ရင်ကျွန်တော်တို့ sideline meeting ဆိုခေါ်တဲ့ဒီအချင်းချင်းအပန်းအပြန်လာအပေးယူမိကြရတဲ့ကိစ္စမျိုးတွေပေါ့ဆိုတော့ဒီလိုကိစ္စမျိုးတွေကပုံပြော့ရေးပါနိုင်ပါတယ်အဲ့တော့ဒေါက်တာဆူကြည့်ရှင်တော့ဒီတချို့နိုင်ငံခေါင်းဆောင်ကြီးတွေကိုချက်ချင်းဟိုလာချနိုင်ရင်စီယုံနိုင်တဲ့အနေအထားလည်းဖြစ်နိုင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေအတော်များနေပါတယ်သူတို့ကိုလည်းလှည့်ပေးခြင်းပါတယ်ဟိုအရင်ဆုံးတော့နည်းနည်းဆွေးနွေးမဲ့သူတွေလည်းများရဲ့ဆိုလူရင်းတူရှင်းဆွေးနွေးပြဖို့လည်းကြိုပြီးတော့မြစ်တာရက်ခတ်လိုပါတယ်အရင်ဆုံးကတော့ကျွန်တော်တို့မင်းနစ်စတာအမေရိကန်ပြည်သူဒီမင်းနစ်စတာပြည်နယ်ရဲ့ကိုကျော်စိုးပါကိုကျော်စိုးသဘောထားကိုလည်းဆွေးနွေးပါခင်ဗျာ
ဟယ်လိုကျားရလားမသိဘူးဗျာ
ဟုတ်ကဲ့ကျားပါတယ်ခင်ဗျာကိုကျော်စိုးဆွေးနွေးပါ
ဟုတ်ကဲ့ကျွန်တော်တူတူနဲ့ပြောတော့ပါမယ်နည်းနည်းတော့ရှည်တယ်ဆိုတော့ကောင်းကောင်းဖြတ်ရှာလိုက်ပါမယ်ဟိုကျွန်တော်အခုကိစ္စမှာဒီတောင်ဆန်းစုကြည်မသွားပြင်းနဲ့သူ့သမတန်သွားဦးဟင်ရီဘန်ချီဘန်ချီသွားတဲ့ကိစ္စပြောရမလားကျွန်တော်ခင်ဗျားကလေဒီဒေါက်ဆန်းစုကြည်ကြွားလို့ရှိရင်ဒီမှာနိုင်ငံတကာကပို့ပြီးတော့သူ့ကိုခေါ်ပေးမယ်ပေါ့ဗျာပြီးတော့နိုင်ငံတကာကဘာပြောသလဲဆိုတော့ဟိုမြန်မာနိုင်ငံမှာမွတ်စလင်ရဲ့ခရစ်ယာန်တွေကိုဖိနှိပ်တယ်ဆိုတဲ့ဟာတွေကအရင်ကြီးကြီးလောင်လောင်ဖြစ်တယ်လေအဲ့လိုဖြစ်တဲ့ခါကျတော့ဥဟင်နဂီကခရစ်ယာန်ဖြစ်တဲ့ခါကျတော့သူကြွားလိုက်တဲ့ခါကျတော့မြန်မာနိုင်ငံမှာခရီးရင်တောင်မှတမတဖြစ်နေတဲ့ဆိုတာကိုသူလက်တွေ့ပြလိုက်တာပဲ။ကျွန်တော်အဲ့လိုမြင်ပါတယ်။ဟုတ်ကဲ့ကျေးဇူးပဲကျွန်တော်တူတူနဲ့ပြောတာ
ပါ။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်တို့ email Facebook တွေကနေမှတ်ချက်ပေးဆွေးနွေးထားတဲ့ပုံကိုတချို့လည်းဒီနေ့မှာ link တင်လို့ဖော်ပြခြင်းပါတယ်။တူကကျွန်တော်တို့ American ပြည်အောင်စုကမောင်တက်တနာပါ။မောင်တက်တနာရဲ့ email ကိုကိုရန်နိုင်ဖတ်ပြပေးပါဦးခင
်ဗျာ။ရခိုင်မြောက်ပိုင်းတည်ငြိမ်ရေးအတွက်အစိုးရကကြိုးပမ်းဆောင်ရွက်နေသမျှဥပဒေခါပြုပြီးတော့မျိုးတုံးတက်ပြတ်မှုတွေဖြစ်နေသရောသတင်းတူရောင်တွေပေါ်မှာအာယုံဆိုင်ဆွေးနွေးကြမဲ့ဒီညီလာခံကိုအမေစုမတက်ရောက်တာဟာမှန်ကန်တဲ့ဆုံးဖြတ်ချက်လို့ယူဆမိပါတယ်။ အကြောင်းကတော့အခုချိန်ဟာပြည်တွင်းတည်ငြိမ်ရေးနဲ့လုံခြုံရေးကပိုပြီးအရေးကြီးလို့ပါပဲနိုင်ငံတကာကအော်နေတာကလူခွင့်ရေးကိစ္စတစ်ခုတည်းပါဆိုရရင်ဆိုင်ပြည်ရှင်းနေရတဲ့ပြဿနာကပိုများပါတယ်အဆိုးဆုံးကတော့စင်ကြင်နေဝန်တရားကင်းမဲ့ပြီးလူမျိုးရေးကိုဇောင်းတင်ပြီးမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေပါတယ်လို့တစ်ဖက်သက်ဆွဆွဲနေတဲ့ကုလလူခွင့်ရေးကော်မရှင်နာမင်းကြီးနဲ့အစ္စလာမ်နိုင်ငံတွေရဲ့စင်ငန်းတော်တို့ပြစ်တင်ဝေဖန်တာတွေဟာဒုက္ခတဲ့အရေးငြင်းငြမ်းစွာဖြေရှင်းရေးထက်အကျန့်ဖတ်သမားတွေကိုတွန်းအားပေးရေးပြည်သားပြည်နယ်တောင်းဆိုရေးပိတ်ဆို့ရေးယူမှုတွေချမှတ်နိုင်ရေးနဲ့နိုင်ငံတော်လူမျိုးရေးဘာသာရေးပဋိပက္ခတွေအကြီးအကျယ်ပေါ်ပေါက်လာရေးကိုဥတည်နေတာကြောင့်မေစုအနေနဲ့ပြည်တွင်းရေးကိုဦးစားပေးဖို့ဆုံးဖြတ်ချက်ချလိုက်တာဟာအသင့်တော်ဆုံးလို့ယူဆမိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကကျွန်တော်တို့အမေရိကန်ပြည်အစိုးရမောင်တတနာရဲ့ပေးစာပါနောက်တူကကျွန်တော်ဦးကျော်ဟန်ဆိုပြီးကျွန်တော် Facebook မှာမှတ်ချက်ပေးထားတာကသူစာကတော့ကတူပါသူကတော့အထူးရင်းညီလာခံမတက်လဲရှင်းပြနိုင်တဲ့ခွင့်ရေးကိုမထိခိုက်ပါဘူးလေတက်ရောက်လာတဲ့ဖွဲ့ရှင်းပြမှာပါလေပြည်ရင်းမှာဆိုရင်လည်းရခိုင်ရေးလည်းပါမှာပါလေလက်ရှိလောက်ကန်ဆောင်နေရတဲ့အခက်အခဲကိုမသိရသူကများပါလေဆိုပြီးသူကရေးပါလေဆိုတော့ကျွန်တော်ဦးမောင်စိုးကိုမေးချင်ပါလေဟိုအခုဒီအထူးရင်းညီလာခံကိုဒေါ်အောင်ဆန်းစုကြည်နဲ့တက်ပြင်မဲ့ဒုသမဟန်နီဖန်တီကိုတက်မဲ့ဥဆောင်တဲ့ကိုယ်စားဖွဲ့ရတက်မယ်နောက်ပြီးတော့အမျိုးသားလူမျိုးရေးချန်ပီယံဥတောင်းထွန်းတို့လည်းပါမယ်ဆိုတော့ဒီပုဂ္ဂိုလ်အနေနဲ့ဆိုတော့တော်တော်ရှင်စာရဲရလို့အခြေအနေမျိုးရှင်းပြနိုင်မယ့်အခြေအနေမျိုးတွေတကယ်တော့ရှိရလို့ဥမော်ဆိုယူဆလာကြတယ
်ဒီနှစ်ယောက်ကဒီတော့တဲ့ဒီပုဂ္ဂိုလ်နှစ်ယောက်ကဒီညီလာခံမာတွေဒီကြေကနာကိုဖြည့်ရှင်းနိုင်လိမ့်မယ်ရှင်းပြနိုင်လိမ့်မယ်လို့တော့ကျွန်တော်မြင်ဆပါဦးခင်ဗျာဒါပေမဲ့ကျွန်တော်တို့ဒီဖျားကြီးနေတဲ့အချိန်မှာကျွန်တော်တို့တကယ်တမ်းဖြည့်ရှင်းရမယ့်လူကလိုအပ်တဲ့အချိန်ယူသင့်တယ်လို့ပဲကျွန်တော်မြင်ပါတယ်။အဲတထိုင်ထဲနဲ့ဒုသမဟင်နီပန်တီယူရောဦးတော်ထွန်းရောတခါလေဖြည့်ရှင်းနိုင်မယ်လို့ယူဆချက်နဲ့ကျွန်တော်ကဒီလိုယူဆတာမဟုတ်ဘူး။သူတို့ကတတ်နိုင်တော့ဖြည့်ရှင်းနိုင်မယ်။နိုင်ငံကဖျားကြီးနေတဲ့အချိန်မှာကျွန်တော်တို့ကဖျားပူထိတ်တက်ရင်ဆိုင်လာတဲ့ကျွန်တော်နောက်တလားဆုတ်ပြီးတော့ပြန်ရင်ဆိုင်လာမျိုးကကောင်းပါတယ်။တချိန်ထဲမှာကျွန်တော်တို့ကနိုင်ငံတကာမှာကျွန်တော်တို့ရဲ့ကိုနားလည်နိုင်တဲ့လူတွေကိုအဲကုလသမဂ္ဂဘောင်ပြင်ဘက်ကလည်းကျွန်တော်စီးရုံးရပါတယ်ပြီးတော့မှကုလသမဂ္ဂမှာနောက်တစ်ချိန်ပြန်ကျွန်တော်တို့ရဲ့လက်တွေ့ခြေလှမ်းနေတဲ့ပြန်ရင်ဆိုင်တာအကောင်းဆုံးဖြစ်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကိုအောင်သူရဲ့သဘောထားကိုလည်းကျွန်တော်သိချင်ပါတယ်ဆိုတော့ဒေါ်ဆန်းစုကြည်နေတဲ့ဒီထွေညီလာကမတက်တဲ့အတွက်အပေါ်လေအကျိုးပြချိန်ဆကြည့်မယ်ဆိုရင်ရေဝီအားဖြင့်ဒါကပုံနိုင်တယ်လို့ယူဆတယ်
ဆိုအထူးသဖြင့်တော့ဒီတိုက်ခိုက်မှုတွေဖြစ်တယ်ပေါ့နော်တလောကဖြစ်တဲ့ကိစ္စတွေကဒါကုသသမဂ္ဂဒီအခုအထွေထွေညီလာခံဖြစ်တဲ့အချိန်နဲ့ဟိုချိန်ကြိုက်ရှင်ပြီးတော့လုပ်တယ်လို့လည်းပြောလို့ရနိုင်ပါတယ်ဆိုတော့အဲ့တော့လုပ်တဲ့အခါကျတော့တစ်ဖက်ကနိုင်ငံတကာဖိအားတွေကပူတိုးလာတဲ့အနေအထားမျိုးပေါ့နော်ဆိုတော့အဲ့တော့ဒီလိုအနေအထားမျိုးမှာတော့ကျွန်တော်ထင်တယ်ဟိုရှင်းပြပါတယ်ဒါပေမဲ့ခုနဥပမာကိုပြောသလိုပဲအစစ်တော်စုကိုယ်တိုင်ကရှင်းလိုက်လို့လည်းကျွန်တော်ရှင်းနေပြဿနာတွေအကုန်လုံးပြည်နေမှာမဟုတ်ပါဘူးလက်ခံမှာလည်းမဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့လူတာကကျွန်တော်တို့ဘက်ကရှင်းနေနဲ့ပြီးကြတဲ့ဟိုဘာလုပ်ဆောင်မလဲဆိုတဲ့ဒီလို action plan ပေါ့နော်ဒီလိုတစ်စုံလုံးလုပ်ပါလေဆိုတော့ကျွန်တော်မြင်တာကတော့ဒေါက်တာကြီးကြီးသွားရှင်းနေအဖြစ်သူ့ရဲ့ဟိုသွားကြအဖြစ်သူ့ရဲ့ weight ပေါ့နော်သူ့ရဲ့ဟိုဩဇာကပုံပြီးတော့ကြီးပါရဲ့တချို့ကိစ္စတွေမှာပုံပြီးပေါက်ရောက်နိုင်တယ်လို့ယူဆပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်ရင်းနဲ့တစ်ခေါက်ပြန်လည်းပြေးချင်ပါတယ်ဟိုတက်ရောက်ကတော့ကျွန်တော်ကိုမမောင်လင်းဖြစ်ပါတယ်အမေရိကန်ပြည်အောင်ဆိုတော့ကိုမမောင်လင်းသဘောထားနဲ့လူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကတော့ဗျာဒေါက်တာစုကြည် UN မှာတောပြီးတော့မဆွေးနွေးတာအထူးကျဲပါတယ်နောက်ပြီးတော့ကျွန်တော်တို့အရင်ကြီးမားတဲ့အခွင့်အရေးတစ်ခုကိုဆုံးရှုံးတယ်လို့ပဲကျွန်တော်တို့ပြောနေတယ်ဗျာဘာလို့လဲဆိုတော့ဒေါက်တာစုကြည်ဆိုတော့ကမ္ဘာကြီးလိုပဲဆုရှင်နော်နောက်တစ်ခုကဒေါက်တာစုကြည်ကဒီမိုကရေစီတိုက်ပွဲမှာရောတောက်ဆောင်မှာရောသူကအမှန်ကိုပဲပြောတယ်ဆိုတော့သူရပုံရင်းရှိတဲ့အတွက်ကြောင့်အခုဖြစ်နေတဲ့ဟာတွေကတစ်ဖက်သက်ကလေးလိန်ညာကြီးအကုန်လုံးကဘာမှပြတ်နေတယ်အဲ့ဒီဟာကိုတော်စားစုကြည့်ကိုယ်တိုင်ကတော့ပြောပြီးဒီဟိုရွေးမာလဲရှင်းနေပြီးတော့တော့မီဒီယာတွေနဲ့သူတို့ဆွေးနွေးလဲလို့ရှိတယ်တစ်ဖက်ကကျွန်တော်တို့ဒီလူလုံးတက်ပြတ်တယ်လို့ဟဲ့လားဒီလူဟိုတုံးတဲ့ရှင်းနေရလို့ဆိုရဟာတွေတကယ်မှားနေတယ်ဓာတ်ပုံအမှားနေတယ်ပြင်သားတဲ့ဟာတွေအကုန်လုံးကသူကဘာလို့ဆိုအပြည့်အဝမဟုတ်တော့မှဒီစိတ်ကမ်းချင်တဲ့သူလို့ဖြစ်သွားအဲ့တော့တော်စားစုကြည့်ကကြီးမားတဲ့အခွင့်အရေးတစ်ခုကိုဆုံးရှုံးလိုက်တယ်လို့ပဲယူဆတယ်ဘာလို့လဲဆိုတော့တော်စားစုကြည့်မတော်တဲ့အတွက်ကြောင့်တစ်ဖက်ကသတင်းတင်တာတွေအကုန်လုံးကဒီကမ္ဘာလုံးကဒီအတွက်ကကျင်းတဲ့လူတွေအပေါ်မှာပဲနှံတယ်လို့ယူဆလိုက်ပြီးတော့ကျွန်တော်တို့ဒီကလူတွေကဒေါက်တာစုကြည်နဲ့ဒီမနက်ညအတွက်ကတော့ကျွန်တော်တို့မကောင်းတဲ့ပုံရိပ်လို့ပဲကျွန်တော်တို့ပြောချင်တယ်ဗ
ျဟုတ်ကဲ့ကိုမောင်လေးကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုနောက်ထပ်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းအလှည့်ပေးကြပါရယ်တူကတော့မန္တလေးမြို့ကဦးတန်းမောင်ဖြစ်ပါတယ်ဦးတန်းမောင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒေါက်တာစုကြည်မသွားသစ်တာလည်းကောင်းပါတယ်သွားသစ်တဲ့ဆိုရင်နိုင်ငံတော်အကြီးအကဲတွေသွားတိုင်းကြည်ထဲမှာတို့ကအဲဒါအကြမ်းဖက်တဲ့အမျိုးမျိုးဖန်တီးနေတာ သူတို့အချိန်ကြိုက်နေဒီ25ရင်းနေကိုသူတို့လုံးတယ်ပြောတယ်24ရင်းနေဝင်လာသူတို့စောင့်နေပြောတယ်ဝင်လာတဲ့ပုံပုံတွေရဲ့အတန်းဖက်ပုံလည်းမတွေ့ရဘူးအထွက်သွားတဲ့ပုံပုံတွေမီးလောင်သွားတာတွေပဲတွေ့ရတယ်နောက်တစ်ခါသူတို့ဒီမန်လေးတွေရန်ကုန်တွေတခွေးတွေမှာအကုန်လုံးကိုကိုယ်ရဲ့စတိရဲ့လုံးမဲ့ဆိုသူတို့ကပြင်ညာတယ်အတန်းဖက်တွေဝင်မယ်ပြောတယ်အတန်းဖက်တော့ဘယ်သူတွေဖတ်သွားတော့တောင်ရင်းကြီးကဘယ်သူတွေဖတ်သွားတော့ရန်ကုန်မှာဘယ်သူဖတ်သွားတော့ဟောဒီသောသာသူကြီးမသွားတော့တောင်းတယ်ဘာလို့ဆိုသွားရတဲ့ဆိုရင်ဒီကြည့်တဲ့ကမှသူတို့ကပိုတောင်းညမ်းမှာ
ဟုတ်ကဲ့ဟုတ်ကဲ့
ဒီပုံမှာဒီဟိုပုံမှာဒီ SS ရာဝင်မလာဘူးပြည်တွင်းနေရစမ်းပြီးနေတော့လူတွေကိုအိမ်ထဲလူတွေဆွဲထည့်လိုက်တယ
်ဟုတ်ကဲ့
သူကရခိုင်ကိစ္စမဟုတ်ပါဘူးဘုမပြမတစ်ချိန်တိုင်းမှာရခိုင်ပြည်မှာရောစမ်းပြည်နယ်မှာရောတောင်းအောင်မြောက်ကိုတချင်းရောအကုန်လုံးစစ်တပ်ကဒုက္ခပေးနေတာမျက်နှာမရအောင်တောင်းစားသူကြီးမျက်နှာမရအောင်ဒီကြခိုင်းနေတဲ့ဒီစစ်တပ်ကလုံးကြပါအဓိက
ဟုတ်ကဲ့ဦးသမောင်ကြီး
ဟုတ်ကဲ့
ကျေးဇူးပါခင်ဗျာကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုစာရင်းနဲ့ပြဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တွေကိုလည်းအလှည့်ပေးကြပါတယ်တူကကျွန်တော်တို့ဥလာထွန်းဖြစ်ပါတယ်ဥလာထွန်းရဲ့အီးမေးလ်ကိုလည်းရှားပေါင်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါတူတူနဲ့လူရင်းကိုပြောရရင်မိုးရိုးပြတာထမ်းနေတဲ့ကာလို့မရဆိုတဲ့စကားအတိုင်းပါပဲဒီလာကန်ထဲမှာပြောနေတဲ့အချိန်မှာတရားဝင်ပြောတာမင်းမျက်နှာလည်းမရှိပါဘူးစင်းမြစ်စကားလူပဲလည်းမဟုတ်ပါဘူးဖြစ်လာခဲ့ရင်လည်း Oxford စင်တူအနေနဲ့ပူဇော်မလိုပါဘူးဒါပေမဲ့တင်းစားဆရာတို့ရဲ့စူးရှဒီပြင်းထန်တဲ့နေကုန်းတွေမီဒီယာပေါ်မှာပေါ်လာတဲ့ဗီဒီယိုတွေအတွက်ကတော့စိုးရင်ကြပါပဲတဲ့ဒါတွေကိုလက်တွေ့ဆွဆုံခါကြောင်တက်မလာဘူးရှောင်းလိုက်တာကအကောင်းဆုံးဖြစ်တာမို့ရှောင်းလိုက်တာပါတဲ့ပြည်တွင်းလုံခြုံရေးကိစ္စလက်တွေ့ကြကြမြေပြင်မှာကန့်တွယ်လှုပ်ဆောင်နေတာကပြည်ရဲ့ရေးဝန်ကြီးဗိုလ်ချုပ်ရဲမှူးကြီးတွေနဲ့တိုင်းခရိုင်မြို့နယ်လုံခြုံရေးဝန်ကြီးဗိုလ်ချုပ်နဲ့ဗိုလ်မှူးကြီးတွေစစ်ဘိုလ်တွေပါသူတို့နာခံတာတာဝန်ယူတာကပြည်ထောင်ရေးဝန်ကြီးဗိုလ်ချုပ်ရဲ့စစ်အမိတ်ပါဓာတ်ရိုက်တာဝန်ခံအကြီးအကဲဆိုတဲ့သမရကလည်းဘာဩဇာအာဏာမှမရှိအကြံပေးပုဂ္ဂိုလ်ကလည်းအကြံသာပေးရုံပါခင်ဗျာဆိုပြီးရေးသားထားပါလေရှင
်ဟုတ်ကဲ့ကျေးဇူးပါဆုရကျွန်တော်ဥမော်ဆိုးကိုမေးချင်ပါတယ်အခုပေါ်လေဒီအစိုးရကကျွန်တော်ဒီညီလာခံမတည့်ရတဲ့အဓိကအကြောင်းရင်းတွေဖြစ်နေရှင်းပြရတဲ့အချိန်မှာဒီခိုင်တရားပြဿနာတွေပါရင်ပြည်ရင်းလုံခြုံရေးအခြေအနေရောက်ဆိုပြီးတော့ပြောပြရလည်းရှိပါတယ်အခုဆက်တော့တချို့ဒေါက်တာဆွေးနွေးကြတဲ့ဒေါက်တာရှင်တွေအဲမှာဒီစာတချို့ရမှာလဲဟိုထောက်ပြရည်ရှိပါတယ်ပြည်ရင်းမှာအာရုံစိုက်မဲ့ကိစ္စရှိနေဆိုတကယ်တော့ပြည်ရင်းနိုင်ငံရေးအခြေအနေကဟိုစိုးရရောက်တဲ့အခြေအနေမှာရှိနေတာဥမော်ဆို
စက်ကနာကတော့စိုးရင်ရလောက်တယ်မရင်ရလောက်တယ်ဆိုတာတဲ့ရှုပ်ထွေးမှုတော့ရှိရဲ့ကဆိုလိုတာကကျွန်တော်တို့ဒီရခိုင်ပြဿနာကိုတုံ့ပြန်တဲ့အချိန်မှာကျွန်တော်တို့တစ်ဖက်အစွန်းရောက်ကအာသာအစွန်းရောက်ကိုတုံ့ပြန်အောင်ပြည်ရင်းမှာလဲအစွန်းရောက်အနေထားနဲ့တုံ့ပြန်နေတဲ့လူတွေရှိတာတော့မှန်ပဲဗျဆိုတော့အဲ့တော့ကျွန်တော်တို့ကဟိုတောင်တန်းကြီးမှာလို့ဖြစ်တယ်စမ်းကြောင်းမှာဖြစ်တယ်အဲ့ဒါမျိုးတွေနဲ့ပတ်သက်လာရင်ကျွန်တော်2012လို့ပေါ့ဗျာတော့ရခိုင်ဝါပြဿနာဖြစ်ပြီးတော့ဒီလိုမျိုးနေရာအနှံ့ပြားမှာတော်တော်များများမှာပြဿနာဖြစ်ခဲ့တယ်ဒီလိုမျိုးမဖြစ်ဖို့တော့လိုတယ်ဗျာဘာလို့လဲဆိုတော့အစွန်းရောက်ကိုကျွန်တော်တို့အစွန်းရောက်နဲ့စန့်ကျင်လို့မရဘူးအဲ့လိုစန့်ကျင်ရွာရဲ့ပုံရိပ်ကပိုးထိခိုက်မှာအဲ့လိုအခြေအနေကိုဖြစ်မလာအောင်ကျွန်တော်ထင်သိမှုလိုတယ်ထင်သိမှုလိုတဲ့အချိန်မှာဥနိုင်ငံတော်သမ္မတကလည်းဒီလိုမှမရှိတဲ့အချိန်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုယ်တိုင်ဒီပြည်ထဲမှာရှိပြီးထိသိမှုလည်းလိုအပ်မယ်လို့ထင်တယ်။နောက်တစ်ချောင်းကတော့ဒီပြည်ထဲမှာရှိနေတဲ့လူတွေကြားထဲမှာလည်းဒီအခြေအနေနဲ့ပတ်သက်ပြီးဘယ်လိုကြီးမြင့်သုံးသပ်မယ်ဆိုတဲ့အားနဲ့ပတ်သက်လို့သူကိုယ်တိုင်ကနေတိတိကျကျဒီ guideline ပေးဖို့လိုအပ်တဲ့အချိန်ကာလလို့ထင်ပါလား
။ဟုတ်ကဲ့ဦးမော်ဆရာကျေးဇူးပါ။ကိုယ်တော်သူကြီးရဲ့သဘောထားကိုခင်ဗျာဟိုကုဒီကုလသမဂ္ဂတီထွေးညီလာခံကိုမတက်ဖက်နဲ့ဒေါ်ဆန်းစုကြည်ကိုယ်တိုင်ပြည်ထဲမှာရှိနေဖို့လိုတဲ့အထိပြည်ထဲနိုင်ငံရဲ့အခြေအနေကဟိုရှုပ်ထွေးမှုတွေတကယ်လည်းရှိနေသလား။
ကုကဥမမောက်ဆိုပြောသလိုပါပဲရှုပ်ထွေးမှုတော့ပြည်တာမှန်ပါတယ်ဒါကြောင့်ကျွန်တော်တခြားရှိသမဂ္ဂအဆွေးထွေးနေပါတယ်အဲ့ဒါက PR လို့ခေါ်တဲ့ဒီ public relation ပေါ့ဗျာကျွန်တော်တို့အခုမီဒီယာတွေပြည်သူ့ဆိုင်ရာဒါကဘောင်းလို့ရှိရဲအခုကကျွန်တော်တို့ခံရတဲ့ကာလဖြစ်နေတဲ့လူတွေစနိုင်ပါတယ်ဆိုတော့အဲ့ဒီအချိန်မှာအစိုးရကလည်းဒီကိစ္စတွေဖြစ်လာပြီးတဲ့အချိန်မှာအခုတကယ်ကပြည်ရဲ့စိတ်ပိုင်းကောင်းဆောင်တွေကအခုချိန်ရှိနေကောင်းပြောတာလို့ကျွန်တော်တို့ပြောတာလေမရှိဘူးဗျာရှက်ရတာလည်းမရှိဘူးအဲ့တော့အခုကကျတော့ကျွန်တော်တို့တကယ်ထုတ်ခိုင်းပြီးဖွဲ့တော့ဆိုပြီးတော့ဟိုတကယ်ထုတ်ပြန်တာကောက်ဖို့လည်းမလိုတော့ဘူးလို့ဖြစ်လာတာပေါ့အဲ့တော့အဲ့ဒီအချိန်မှာတော့ကျွန်တော်တို့ဘောကတော့ဒီ PR ကိစ္စကိုလည်းသူတို့ကြာကြာလုပ်တင်တယ်နောက်တစ်ခုကကျတော့ဒီရှင်းပြမယ်ဆိုရင်လည်းဒီအခုအထူးသဖြင့်တော့ဩဇာရှိတဲ့လူတွေကဒီထက်ပိုပြီးတော့ကျွန်တော်တို့ဟိုပြည်သူတွေရှင်းပြဖို့လိုတယ်နိုင်ငံတကာလည်းရှင်းပြဖို့လိုတယ်ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့နောက်တစ်ပုဂ္ဂိုလ်တူကတော့ဟို slime ပွေကုံးပါ slime ပွေကုံးသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ ZN ရဲ့စစ်မှောက်မှာမရှင်းပြနိုင်တောင်မှမြန်မာနိုင်ငံကနေတစ်ဆင့်အင်္ဂလိပ်လူနဲ့အားလုံးတစ်ကမ္ဘာလုံးနားလည်အောင်ဒေါအောင်ဆန်းစုကြည်ကတရက်မတိုင်ခင်မှာစစ်ကူရဲနဲ့မှမိတ်ခွန်းပြောသွားမှာဖြစ်တယ်စ အဲ့အဲ့ဥစ္စာကတကဘာလုံးကသူတို့တရင်တောက်တွေလည်းလာမှာဆိုတော့ဇီအင်ကနဲ့စီကြီးကနဲ့ပြောတာနဲ့ဒီကနဲ့ပြောတာအတူတူပဲဖြစ်မှာပါအဲ့တော့ဇီအင်မှာကတော့ဒီသမရကသူ့ရဲ့ဟိုအဘောဖတ်ပြတော့မှထိပြီးတော့မှဥဥတောင်းထုံးကနေပြီးတော့မှအတက်တိုင်းတော့ရှင်းပြမှာဖြစ်တယ်အဲ့တော့သူ့လို့စင်မှာဒီတွင်းမှာဒီကလေးမြပြပါမှာတအားအကြီးကြီးကြီးစီဒီတွင်းမှာတော့အောင်ဆက်စစ်စီကနေနေပြီးကြည့်တယ်လို့ကျွန်တော်မြင်တယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါ။ဟိုကုဒီ slide ပွဲကိုတောက်ပြတဲ့ချက်ကလည်းစိတ်ဝင်စားကြပါဒီတော့စသဖြင့်ရှေ့ဘက်ထဲမှာမင်းငုံပြောဖို့ရှိတယ်။နောက်ပြီးတော့ဒီနေရာမှာလည်းဟိုရခိုင်ပြည်နယ်ကခြေနေပြီးပြည်ရင်းလုံခြုံရေးပြဿနာတွေဒီထွေးထွေးညီလာခံမတက်တဲ့ဆုံးဖြတ်ချက်တွေနဲ့ဟိုပတ်သက်တာတွေလည်းဟိုထက်ပြောလိမ့်မယ်လို့မျှော်လင့်ရပါတယ်။ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးမောင်ဆိုဟိုဒါဒေါ်သက်စီလို့မင်းငုံပြောမဲ့အစီအစဉ်ဟာအခုလိုအကြီးအကျယ်ဟိုဝေဖန်ခံရတဲ့နိုင်ငံတကာကိုတစုံတရာပေါ့လေပြည်စကားပါနိုင်မယ်ညီလာခံတစ်ခုလို့ဆိုနိုင်လားဆရာဦးမောင်ဆို
အခုကပြောရင်တော့တကယ်တော့ဒီသူ့ရဲ့မင်းကုန်းပြောမဲ့အစီအစဉ်ကကျွန်တော်နှစ်ပိုင်းပါမယ်ထင်ပါတယ်။တစ်ပိုင်းကတော့နိုင်ငံတကာကကျွန်တော်တို့ဒီဘာပြေချင်းတွေရဲ့နဲ့ပတ်သက်တဲ့သဘောအမှောင်ရှင်းလင်းပြနိုင်တဲ့အခွင့်အရေးရနိုင်ပါတယ်။ဒုတိယချက်လက်ကတော့ကျွန်တော်တို့ပြည်ရင်းကလူတွေနဲ့ပတ်သက်ပြီးတော့အဲကျွန်တော်တို့ဒီပြဿနာနဲ့ပတ်သက်ပြီးဘယ်လိုကြည့်မြင်မယ်ဆိုတဲ့သဘောအရကိုပြည်သူလူထုရှင်းလင်းလင်းပြောပြနိုင်တဲ့အခွင့်အရေးပါ။ဒါပေမဲ့ဒီမှာတစ်ခုတော့ရှိတယ်နိုင်ငံတော်အခြေပြမိန်ကုန်းလို့ခေါင်းစဉ်တက်မယ်ဆိုရင်တော့ပမာလို့ပြောတာအကောင်းဆုံးပါပဲနိုင်ငံတကာကိုရှင်းပြတဲ့မိန်ကုန်းတက်တဲ့ဆိုရင်တော့အင်္ဂလိပ်လိုပြောတာအကောင်းဆုံးပါပဲ
ဟုတ်ကဲ့ကျေးဇူးအုံးမော်ဆိုကိုအောင်သူရဲ့သဘောထားကိုခင်ဗျာတစ်ခုရှိတာတော့သူကမိန်ကုန်းပြောမယ်ဆိုတော့ကျွန်တော်တို့ကဟိုအခုလောလောဆယ်မှာဟိုတိုက်ပြီးတော့ရှင်းရှင်းလင်းလင်းမရှိတာကအဲ့လိုပေါ့လေဟိုတင်းတောက်တွေကိုဟိုမေးခွန်းရမှာလားဟိုဆိုလိုတာကတော့အပြန်အလှန် interactive ပေါ့လေအဲ့လိုပြောခွင့်ဆိုခွင့်ဘယ်လောက်ရမလဲဆိုတော့ကျွန်တော်တို့လည်းတိတ်တူးရတာမသိသေးဘူးဆိုတော့ဒီလိုမိန်ကုန်းပြောတာမျိုးကဟိုတစ်ဖက်သက်သဘောမျိုးစံနေမလားဟိုဒါကတကယ်တင်းစကားပါလို့ကောင်းတဲ့နည်းလမ်းတော့ဟုတ်ပါမှာကောင်း
အော်ကျွန်တော်ညီလာပေါ့နော်ဆိုတော့အခုကျွန်တော်တို့ဒီမှာကြားနေရတာကမိကုံးကိုအင်္ဂလိပ်လိုပြောမယ်ဆိုတော့သတင်းကြားပါတယ်နောက်တစ်ခါမိကုံးကိုလည်းနိုင်ငံတော်အခြေပြမိကုံးဆိုပြီးပြောတာပေါ့နော်အဲ့တော့ဟိုကျွန်တော်စီးတလောက်ကနိုင်ငံတော်အခြေပြမိကုံးဆိုရင်ပြောတာကဒီလွတ်တော်အမတ်ဒီကျွန်တော်တို့ဒီခေါင်းဆောင်တွေပြောတာခင်ဗျအဲ့တော့ပြောတဲ့အခါမှာလည်းကျွန်တော်တို့တိုင်းပြည်ရုံးသုံးပါတာစကားပဲပြောရမှာပေါ့နော်အဲ့တော့တကယ်လို့တန်တမာနေကျွန်တော်တို့နိုင်ငံတကာကိုရှင်းပြခြင်းလို့အင်္ဂလိပ်လိုပြောမယ်ဆိုရင်တော့ဒါတခြားဒီစားဖြစ်တင်ပါတယ်ဆိုတော့အခုပြောမယ်ဆိုတဲ့အခါမှာလဲကျွန်တော်အကြံပြုချင်တာကတော့ package ပေါ့နော်ဟို best ဆုံးတောက်ဆုံးဒီပြဿနာတွေကိုအပြည့်ပေးနိုင်တဲ့ဟိုစိတ်ချပြင်ဆင်ပြီးပြောတာမျိုးဖြစ်တင်ပါတယ်အခုကကြားရသလောက်ကကျွန်တော်တို့ဒီသတင်းတွေမှာတွေ့တာဒီမိကုန်းက live direction တွေဘမလူစာရန်ထိုးလာတော့မရှိနိုင်ဘူးပေါ့နော်ဘာပြောမှမမှမသိဘူးဆိုတဲ့အခါကျတော့အဲ့လောက်ဖြစ်နေရင်တော့လဲကျွန်တော်တော့ဟိုဒီတဲ့ပို့ပြင်ဆင်ဖြစ်နေလို့ပဲကျွန်တော်ထင်ပါတယ်
ဟုတ်ကဲ့အခုတော့ကျွန်တော်တို့ဒီတော်တက်ရှင်တယောက် email နဲ့ပြို့ထားတဲ့စာကိုဖော်ပြချင်ပါတယ်။သူကတော့ပြည်ရင်းပြည်ပအမြင်လှကိုအရေးရှိတယ်လို့ကပြည်ရင်းအမြင်နဲ့ပြည်ပအမြင်လည်းမတူနိုင်ပါဘူး။အစ္စလမ်တိုင်းဝိုင်းနဲ့မှပို့ပြရလဲအကဲဆက်ပါတယ်။ပြည်ရင်းအနေထားကလည်းရှုပ်ထွေးနေပါတယ်။ပြည်ရင်းအခြေခံပြီးမှပြည်ပနဲ့ရင်ဆိုင်တာသဘောကျပါတယ်။ကျွန်တော်အမြင်ကတော့ပြည်ရင်းကြီးကပို့ပြီးအရေးကြီးပါတယ်ဆိုပြီးသူကရေးပါတယ်။ဒါတော့စောစောဆရာဦးမော်ဆိုဟိုပြောတဲ့သဘောထားမျိုးနဲ့ခက်ဆက်နေတူပါတယ်။တချို့ကဒါပေမဲ့ပေါ့လေစောစောတို့ကျွန်တော်ဒီစာနဲ့ပတ်သက်ပြီးပြန်ကောက်ချင်တာတချို့ပြောနေတာလည်းရှိပါတယ်ဒီရခိုင်ရင်းနဲ့နောက်ဆက်တွဲမတင်မြင်ကိစ္စတွေပေါ်လာနိုင်တယ်ဒါကိုတက်ကခွင့်ကောင်းယူနိုင်တယ်ဆိုပြီးတော့ဟိုပူပင်နေကြပါတယ်တကယ်ပဲဒီလောက်ထိအောင်စိုးရိမ်စရာအခြေအနေမျိုးတွေရောတကယ်ပဲရှိနေသလားဥမော်ဆို
လူတွေဖို့ပြောမယ်ဆိုရင်တော့2012ကိုကျွန်တော်တို့စိုးရိမ်ပူပန်ရတယ်အဲပူပန်ရတဲ့အခါကျတော့ပြည်ပမှာဒီလိုပြန်အစိုးရအကြဖက်မှုတွေစိုးရိမ်လာတော့အမှန်ပဲခင်ဗျအဲ့တော့ဒါနဲ့ပတ်သက်ပြီးတော့ဘသူဘွားကိုခေါင်းစဉ်တက်ဖို့တော့ကျွန်တော်တို့နည်းနည်းခက်ပါတယ်ကျွန်တော်တို့ငမားစကားရှိတယ်တော်မီတော့ရင်တော်ကြောင့်လက်ကမောင်းခတ်တယ်ဆိုတဲ့အနေအထားမျိုးရှိပါတယ်အခုရခိုင်ပြည်ထနာကကျွန်တော်တို့နိုင်ငံတကာမှာလည်းဂရဲမှုကြီးတဲ့နိုင်ငံရေးပြဿနာဖြစ်တဲ့တောင်မျိုးနိုင်ငံရေးတော်မီလောင်ရင်တော့နိုင်ငံရေးတော်ကြောင့်လက်ကမောင်းခတ်တာလို့ဆိုကျွန်တော်တို့သတိကြီးကြီးထားဖို့လိုပါလိမ့်မယ်
ဟုတ်ကဲ့ဦးမော်ဆီကျေးဇူးပါကိုအောင်သူရဲ့သဘောထားကိုခင်ဗျအဲ့လိုစောစောဦးမော်ဆိုထောက်ပြတယ်လို့ဟိုတော်မီလောက်တော်ကြောင်လက်ခမောင်းခတ်နိုင်တဲ့အခြေအနေမျိုးတွေဒီထဲမှာတကယ်လည်းရှိနေသလား
ဟုတ်ဖြစ်နိုင်ပါတယ်ဆိုတော့ဒါပေမဲ့လည်းခုနပြောသလိုပေါ့နော်ဒီတက်မလို့ကဒီအခြေအနေကိုအခွင့်ကောင်းယူပြီးတော့ဟိုပြန်အာဏာသိမ်းမယ်ပေါ့ဆိုတော့ဒါမျိုးလောက်ရှိတော့ဟိုစိုးရိမ်စရာအခြေအနေမရှိသေးဘူးလို့ကျွန်တော်ထင်ပါတယ်နောက်တစ်ခုကတော့အခုလိုဟိုဘာခေါ်မလဲအခြေအနေမျိုးမှာတော့ကျွန်တော်ထင်တယ်ဒီတိုင်းပြည်ကဟိုခေါင်းဆောင်လုပ်တဲ့ဒီကြီးကလည်းတိကျရှင်းပြတင်ပါတယ်အထူးသဖြင့်တော့ဟိုကျွန်တော်တို့ပြည်သူလူထုကိုလည်းနားချတဲ့လေနောက်တစ်ခါကျတော့လုံခြုံရေးနဲ့ပတ်သက်ပြီးတော့လည်းအနောက်ခံချက်ပေးတင်ပါတယ် နောက်တစ်ခုကကျတော့အခုလိုထွက်ပြေးနေတဲ့ဒီကျွန်တော်မွတ်စလင်တို့အပိုင်ဝင်ပေါ့ဗျာဆိုတော့သူတို့နဲ့ပတ်သက်လို့လည်းဟိုတက်နိုင်တော့စိတ်မပူဘူးပေါ့နော်အကြမ်းဖက်မှုမဟုတ်ဘူးဆိုလို့ရှိရင်သူတို့အနေနဲ့အေးအေးဆေးဆေးဆက်နေနိုင်တယ်ဆိုတာမျိုးအာမခံချက်တွေပေးဖို့လိုတယ်ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီရခိုင်ရင်းနဲ့ပတ်သက်လို့ဒီနိုင်ငံတကာတွေပြည်အားရတော့လက်တလုံးမှာဟိုတိုးလာတာမကြားရော့သွားတဲ့အတိတ်မကြားဟိုဒီနေ့ပဲဆိုရင်ကျွန်တော်တို့ဟိုတရုတ်နိုင်ငံမှာတွေ့ရတာဒီ Nobel Peace နေနဲ့ဒီနိုင်ငံတကာထင်ရှားတဲ့ပုံကိုဝိုင်းလက်မှတ်ထိုးပြီးလူညွန်ရေးကောင်စီကိုဒီကိစ္စနဲ့ပတ်သက်ပြီးကြိုက်တွယ်ဖို့ဆိုပြီးတော့တိုက်တွန်းတဲ့စာပို့လာမျိုးတောင်ရှိပါတယ်ဆိုတော့ဒီလိုနိုင်ငံတကာ PR ရော့လာဖို့ဆိုရင်ဟိုပြည်သူ့ကြည့်ပါမှာဘာကြီးလုပ်ဖို့လုပ်လဲဆရာဦးမောင်စိုးသဘောထားကိုဟိုဆွေးနွေးပြပါဦးခင်ဗျာ
ကျွန်တော်တို့ကရခိုင်ပြည်နယ်နဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းကျွန်တော်တို့ကသဘာဝပြောပြဖို့လိုပါတယ်ခင်ဗျာကျွန်တော်တို့ကအခုကရခိုင်ပြည်နယ်ကိုပြောရင်လက်ရှိအခြေအနေပဲပြောတယ်တမိုင်းကြောင်းမပြောဘူးနော်အဲ့တော့ကျွန်တော်တို့ကလက်ရှိအခြေအနေလည်းပြောပြဖို့လဲသမိုင်းကြောင်းလည်းပြောပြဖို့လို့လဲအဲ့ဒီအခြေအနေကိုစစ်စစ်ငင်းငူပေါ့နော်အားလုံးသေသေချာချာပြောပြဖို့လို့လဲအဲ့တစ်ဖက်ကကျွန်တော်တို့တိုင်းပြည်ရဲ့အားနည်းချက်တစ်ခုကဘာလဲဆိုတော့သတင်းမီဒီယာနဲ့ပတ်သက်လို့ကန့်တတ်တာပဲအဲ့ဒီနေ့ကသတင်းမီဒီယာဝင်ဖို့ကန့်တတ်တဲ့အခြေလေးနိုင်ငံတကာဖန်တဲ့အခြေလေးပဲအဲ့တော့ကျွန်တော်အမြင်အရပြောမယ်ဆိုရင်ပထမကျွန်တော်တို့အစိုးရဘက်ကရှင်းဖို့လိုတာကတော့လက်ရှိအခြေအနေရောဒီသမိုင်းဆိုင်ရာဖြစ်ပေါ်တိုးတက်လာတဲ့သမိုင်းဘာကြဘယ်သမိုင်းကြောင့်ဖြစ်လာလဲဆိုတာကိုရှင်းဖို့လိုတယ်။နောက်တစ်ခုကမီဒီယာနဲ့ပတ်သက်ပြီးတော့ဒီမီဒီယာမျိုးကိုလွတ်လွတ်လပ်လပ်ဝင်သတင်းဝင်ကိုလည်းပေးဖို့လိုအပ်တယ်လို့ထင်ပါလား
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့အခုဒီနိုင်ငံတကာမြန်မာကတော့လက်တလောကဟိုလူတွေတိုင်းနဲ့ချီထွက်ပြေးနေတာကိုဟိုမြန်မာဒီတာဝန်ရှိတဲ့လူတွေကမျက်စိစုံမိတ်ငင်းနေတယ်ဆိုတော့အမြင်မျိုးတွေဖြစ်နေပါတယ်။ဆိုတော့ဒီလိုအမြင်တွေပြောင်းဖို့ဆိုရင်ဟိုကိုအောင်လူကြီးသဘောထားပါခင်ဗျာ။ပြည်ရင်းပြည်ပမှာဘာတွေများလုပ်ဖို့လိုမလဲ။အရင်ကျွန်တော်မှတ်မိတော့ဆိုရင်အရင်စစ်စိုးရလက်ထက်တုန်းကဆိုရင်ဒီဟို lobby funding ပိုင်းငှားပြီးဒီအမေရိကန်တို့ဒီနိုင်ငံတကာမှာချင်းကတာမျိုးတွေပြောင်းရှိခဲ့ဘူးပါတယ်။ဆိုတော့ဟိုမြန်မာစိုးရအနေနဲ့ပြည်ရင်းပြည်ပပေါ်လေဆိုတော့ကိုအောင်သူငင်းထောက်ပြခဲ့တယ်လို့ပဲ။တော့တစ်စုံလုံးအနေနဲ့ဟိုလုတ်တင်နဲ့လုတ်ထိုက်တာတွေဘာတွေများရှိမလဲ။
အဲ့ဒီကျွန်တော်ပြတော့ညာမီတလောက်ပဲပြောလို့နိုင်ပါပေါ့နော်အဲ့တော့ရှင်မမြင်တာကတော့ဒီလိုအခုကိစ္စတွေမှာဖြစ်ဖြစ်ဒီသရုပ်ဘက်က fair islamism လို့ခေါ်တဲ့ဒီ OIG ပေါ့မွတ်စလင်နိုင်ငံအုပ်လုံးရဲ့ဒီစိတ်ဆိုးဒေါသထွက်နေတဲ့အခြေအနေကိုရင်ဆိုင်ရပါတယ်ဆိုတော့တစ်ခါကသရုပ်နဲ့လည်းဟိုကျွန်တော်တို့ဒါကိုရှင်းဖို့လူရလို့ထင်ပါတယ်နောက်တစ်ခါကျတော့ကျွန်တော်တို့ပြီးခဲ့တဲ့ Nagis Kala တော့လုတ်ခဲ့ပြီးရဲ့အတူတူရှိပါတယ်ကျွန်တော်တို့ tripartite ကိုကူကောလေဒီအာဆီယံကနေဝင်ပြီးတော့ကျွန်တော်တို့နိုင်ငံကယ်ဆယ်ရေးကိစ္စတွေဝိုင်းကူတယ်လို့ပေါ့နော်အခုကိစ္စတွေမှာလည်းအာဆီယံဘက်ကနေပြီးတော့ဥမာသူတို့ good world office ကိုလည်းစာတမန်ရုံးတွေကိုကျွန်တော်တို့စစ်တွေ့လို့ဒီလူကြီးရောက်မောင်းတော့မှာစိုက်ပြီးတော့အခြေအနေကိုစောင့်ကြည့်ပေးတယ်နောက်တစ်ခါလူသားချင်းစာနာတဲ့အကူအညီမျိုးဝိုင်းကူပေးမယ်ပေါ့နော်နောက်တစ်ခါတချို့ကောလာဟလတွေပြဿနာဖြစ်ရင်လည်းကျွန်တော်တို့ကိုယ်စားသူတို့တွေကဝိုင်းရှင်းပြီးရဆိုလို့ရှိရင်ကျွန်တော်ထင်တယ်ကျွန်တော်တို့အတွက်တော့ဒီထက်ပိုပြီးတော့ဟိုကိုယ်နဲ့မြင်တာမျိုးလည်းရှိမယ်ပို့ပြီးတော့လည်းဒုသကိန်းတာဖြစ်လာမယ်လို့ကျွန်တော်ထင်ပါတယ်ဒါကတော့ကျွန်တော်မြင်တဲ့လောက်ပြောတာပ
ါဟုတ်ကဲ့ဟိုဒီနိုင်ငံတကာအတိုင်းအတာမှာတော့ဒီလိုလိုက်လံပြီးရှင်းပြဖို့လို့ဘာလို့ဆိုလို့ရှိရင်အစိုးရအနေနဲ့ဟိုလုံနိုင်တာတွေဘာရှိနိုင်လဲ
ကျွန်တော်ထင်တော့တန်တမန်အထူးသဖြင့်ပါယုံလို့ဒီချက်ကိုအားကြီးတင်ပါတယ်နောက်တစ်ခုကအထူးသဖြင့်တော့အနောက်နိုင်ငံနဲ့ဒီအမေရိကန်လိုနိုင်ငံကြီးမှာတော့ lobby firm ခေါ်တာပါဗျာခုနလည်းပြောပါတယ်ဆိုတော့အဲ့လိုစီယုံပြီးတော့လောက်ကိုင်းတဲ့ငွေကြီးလေးယူတဲ့ဒီလိုဖွဲ့စည်းမျိုးရတော့ပုံကြီးပေါက်ရောက်တဲ့သဘောမျိုးရှိတတ်ပါတယ
်ဟုတ်ကဲ့ဆရာဦးမောင်စိုးသဘောထားရောခင်ဗျာဒီလိုပေါ့လေမြန်မာနိုင်ငံကဒီခိုင်အရေးနဲ့ပတ်သက်လို့ Coffee and Commission လို့ပါလို့ဖွဲ့ပြီးတော့ဒီပြည်ပဟိုအဲ့လိုပေါ့လေထင်ရှားတဲ့ပုံစံတွေနဲ့စောင့်ပေါ်လုပ်တဲ့ဆိုင်တာတွေရှိပါတယ်ဆိုတော့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေမှာရောဘလောက်တိုင်းတာတီထပ်ပြီးတော့တွန်းမြင့်လုပ်တင်တယ်လို့ယူဆရတယ်ခင်ဗျာ
အဲကျွန်တော်ကတော့ခုနကကိုအောင်သူရင်းပြောတဲ့လက္ခဏာတွေအဲဒီလိုပဲကျွန်တော်တက်နိုင်ငံကပူးပေါင်းဆောင်ရွက်မှုအာဆီယံနိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေတော့လိုအပ်လိမ့်မယ်လို့ထင်ပါတယ်ခင်ဗျာအဲအဲ့လိုမဟုတ်ဘဲနဲ့ဖြည်းဖြည်းရင်ဆိုင်မယ်ဆိုလို့ရှိရင်ကျွန်တော်ခတ်ပါမယ်တစ်ဖက်ကကျွန်တော်တို့ဘာလဲပြောပြော UN မှာကျွန်တော်တို့ဗီဒီယိုအနာဂင်ထားတဲ့တရုတ်ရုရှားနဲ့တင်ကျွန်တော်အဆင်ပြေုံနဲ့မပြီးပါဘူးဒေတာရင်းနိုင်ငံတွေရဲ့ထောက်ခံမှုလည်းကျွန်တော်လိုအပ်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးထူးတင်ပါတယ်ပင်တိုင်းဆွေးနွေးပြကြတဲ့မြန်မာရေးသုံးသပ်သူဦးမောင်စိုးဦးအောင်သူရင်းနဲ့ကိုယ်တိုင်ပါဝင်ဆွေးနွေးတဲ့ပုဂ္ဂိုလ်တွေအီးမေးလ်တွေ Facebook တွေနဲ့ပါဝင်တဲ့သူတွေနဲ့နားဆင်တဲ့သောတာရှင်တွေအားလုံးကိုလည်းပဲအထူးကျေးဇူးတင်ပါတယ်ခင်ဗျာ